ကိုဗစ်ကယောဂါကူးစက်မှုတွေတိုးလာနေတဲ့မြန်မာနိုင်ငံဘက်ကနေထိုင်းနိုင်ငံဘက်တရားမဝင်နေဆက်ချက်ကြောင့်ဝင်လာနေတဲ့တရုတ်နိုင်ငံသားတွေကိုဖမ်းဆီးမိနေတာပြီးခဲ့တဲ့လကစလို့50လောက်ရှိနေပြီဖြစ်တဲ့အကြောင်းပြောပြပါမယ်။ချမမအေးမှာပါ။ကယောဂါကြောင့်သိဆုံးမှုတွေကူးစက်မှုတွေဆက်လက်မြင့်တက်နေချိန်မှာပဲမြန်မာနိုင်ငံမှာရောက်ရှိနေကြတဲ့တရုတ်နိုင်ငံသားတွေဟာထိုင်းနယ်ဇက်ကိုတရားမဝင်ဖြတ်ကျော်ပြီးဝင်လာနေကြတာပါ။ပြီးခဲ့တဲ့လကစလို့ထိုင်းနိုင်ငံချင်းမိုင်မဲဆိုင်နဲ့မဲဆောင်မြို့တွေမှာဖမ်းဆီးမိတဲ့တရုတ်နိုင်ငံသား50တဲ့မနည်းရှိနေတယ်ဆိုပြီးထိုင်းရနာပိုင်းကပြောပါတယ်ပြီးခဲ့တဲ့သတင်းပတ်ထဲချင်းမိုင်မြို့မှာဖမ်းမိခဲ့တဲ့တရုတ်နိုင်ငံသား19ဦးပါဆိုရင်လည်းမြန်မာနိုင်ငံမြောက်ပိုင်းမြို့ကနေထိုင်းနိုင်ငံမဲဆောက်မြို့ကိုတရားမဝင်ဝင်ရောက်လာခဲ့ကြသူတွေဖြစ်ကြောင်းကိုလည်းထိုင်းလူဝင်မှုကြီးကြပ်ရေးဌာနကသတင်းထုတ်ပြန်ထားတာပါထိုင်းနိုင်ငံကိုတရားမဝင်နေဆက်ထက်ကျော်ဝင်ရောက်လာနေတဲ့တရုတ်နိုင်ငံသားအများစုဟာမြန်မာနိုင်ငံနေဆက်မြို့တွေကလောင်းကစားနဲ့ကက်ဆီနိုတွေအွန်လိုင်းစီးပွားရေးလုပ်ငန်းတွေမှာလုပ်ကိုင်နေကြသူတွေဖြစ်ကြောင်းကိုလည်းထိုင်းသတင်းတွေမှာဖော်ပြနေပါတယ်မြန်မာနိုင်ငံမှာကပ်ရောဂါကူးစက်မှုတွေတိုးလာနေတာကြောင့်ထိုင်းနိုင်ငံကနေဆက်တွေမှာလုံခြုံရေးတင်းကျပ်ထားတဲ့ကြားကတရုတ်နိုင်ငံသားတွေတရားမဝင်ဝင်ရောက်လာနေတာဖြစ်ကြောင်းကိုလည်းချင်းမိုင်ခရိုင်အမှတ်၅ဒေသရဲမှူးကြီးပရာချော့ဝမ်ဆုတ်ကသတင်းတောက်တွေကိုအခုလိုပြောဆိုသွားပါတယ်ထိုင်းနယ်ဇက်မြန်မာနိုင်ငံဘက်ကနေဝင်ရောက်လာကြတဲ့နိုင်ငံသားတွေရှိကြပါတယ်။နေဇက်လမ်းတွေမှာလုံခြုံရေးတွေချထားပေမဲ့တရားမဝင်လမ်းကြောင်းတွေအများကြီးရှိနေတဲ့အတွက်ဒီလမ်းတွေကနေသူတို့ခိုးပြီးတော့ဝင်လာနေကြပါတယ်။ကျွန်တော်တို့အနေနဲ့ဖမ်းမိတဲ့နိုင်ငံသားတွေရဲ့နောက်ကျောင်းရာဇဝင်တွေကိုစစ်ဆေးတာတွေ၊ကျန်းမာရေးအရကိုဗစ်ကပ်ရောဂါစတဲ့စစ်ဆေးမှုတွေလုပ်ပြီးသက်ဆိုင်ရာနိုင်ငံတွေကိုပြန်ပို့ပေးနေပါတယ်။အခုဖမ်းမိသူတွေအားလုံးကိုကပ်ရောဂါပိုးတွေပါလာမပါလာဆိုတာကိုအဓိကစစ်ဆေးနေပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါ။မြန်မာပြည်သားများ၏ပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကလည်းမြန်မာနိုင်ငံမှာကပ်ရောဂါကာလသွားလာလှုပ်ရှားမှုတွေနဲ့လုပ်ငန်းတွေကိုကန့်သတ်ထားချိန်မှာမြန်မာနိုင်ငံကလောင်းကစားလုပ်ငန်းတွေမှာလုပ်ကိုင်နေကြသူတရုတ်နိုင်ငံသားတွေဟာထိုင်းနိုင်ငံဘက်ကိုတိမ်းရှောင်လာနေကြတယ်ဆိုပြီးအခုလိုပြောပြပါတယ်
။ကျွန်တော်မြန်မာနိုင်ငံကိုလောင်းကစားယုံကာစီနိုယုံနဲ့ဒီတချို့စီးပွားရေးနဲ့ယုံနယ်မှုလုပ်ငန်းတွေမှာယင်းနည်းယုံနယ်နေတဲ့တရုတ်တွေကနေဆက်မျိုးတွေဖြစ်တဲ့တာချီလိတ်မှာရှိတဲ့တရုတ်တွေကမဲဆိုင်မျိုးဘက်ကိုနောက်ကျွန်တော်တို့မြောက်ဝီမျိုးမှာရှိတဲ့တရုတ်တွေကမဲဆောက်ဘက်ကိုကြီးလာကြတယ်စက်တင်ဘာလကုန်နဲ့ဒီအောက်တိုဘာလဆန်းအထိဆိုရင်တာချီလိတ်ကနေမဲဆိုင်မဲဆောက်မြောက်ဝီကနေမဲဆောက်ဘက်ကိုကြီးလာတဲ့တရုတ်နိုင်ငံသားအကြီးအကျယ်စုပေါင်း50လောက်ရှိလာသလိုထိုင်းတရင်းတွေလည်းပေါ်ပြတယ်ပေါ့ဗျာမြန်မာနိုင်ငံမှာတနေ့တဲ့တနေ့ကူးစက်ရောဂါပြန့်နှံ့မှုမျိုးများလာတယ်အိုးကူးသူလည်းများလာလို့ပြည်ဆုံးသူကလည်းစားစားများပြားလာတဲ့ခါကျတော့တရုတ်တွေကအထိတ်ကြလန့်ဖြစ်လာတယ်အဲ့တွေ့သူတို့ရဲ့လက်မှုလက်ရင်းအလုပ်တွေဖြစ်တဲ့ကာစီနိုရုံကြီးယင်းနည်းမြုံနှံမှုလုပ်ငန်းတွေကိုပြစ်ပြီးတော့ထိုင်းနိုင်ငံနဲ့ဝင်လာကြတဲ့သဘောပေါ့ဗျာ
ထိုင်းရနာပိုင်းတွေကတော့အခုလိုမြန်မာပြည်ဘက်ကနေအထောက်ထားမဲ့ဗီဇာသက်တမ်းကုန်တရုတ်နိုင်ငံသားတွေကိုလိုအပ်တဲ့စိတ်ဆင့်မှုတွေလုံဆောင်ပေးပြီးတရုတ်နိုင်ငံတိုင်ယုံနဲ့ဆက်သွယ်ပြီးနိုင်ငံရင်းကိုပြန်ပို့ပေးနေတာပါမြန်မာပြည်ကနေထိုင်းနိုင်ငံဘက်ကိုခိုးဝင်လာတဲ့တရုတ်နိုင်ငံသားတချို့ကတော့တဦးစားနှစ်ဦးစားထွက်ပြေးလာတာရှိသလိုတချို့ကလည်းအစုဝေးနဲ့ထွက်ပြေးလာနေကြသူတွေလည်းရှိကြပါတယ်မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတွေတိုးလာနေတာကြောင့်ထိုင်းနိုင်ငံကပြည်နဲ့မလာအောင်နေဆက်ဒေသတွေမှာလုံခြုံရေးတင်းကျပ်ထားချိန်မှာမြန်မာနိုင်ငံဘက်ကနေပြန်လာသူထိုင်းနိုင်ငံသားတချို့မှလည်းကိုဗစ်ကပ်ရောဂါကူးစက်နေကြောင်းမကြသေးခင်ကပဲအတည်ပြုထားပါတယ်ရှင်ဂျပန်မအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ